ဒေါန်ဆန်းစုကြည်ကမဲပေးပိုင်ခွင့်ရှိသူတွေအနေနဲ့မဲဆွေးတွေကိုအပင်ပန်းခံပြီးစစ်ဆေးကြဖို့နဲ့မှားယွင်းမှုတွေတွေ့ရှိရင်လည်းလိုအပ်တဲ့ပုံစံတွေဖြစ်ပြီးပညာဖို့ကိုတိုက်တွန်းခဲ့ပါတယ
်။အချို့ကဒီမဲဆန္ဒရှင်စင်ရင်သွားကြည့်ရမှာနောက်တော့အမှားတွေပါလို့ပြင်ရမှာတစ်ခါနေနဲ့တစ်ခါအမှားပါလို့ပြင်ဖို့ပြောရင်လည်းမရဘူးနောက်နှစ်ခါသွားရတယ်။အဲ့ဒါတွေကိုသိပြီးတော့ကိစ္စများတယ်ဆိုပြီးတော့မလုပ်ချင်ကြဘူး။အဲ့တော့ကျမကပြောချင်တာလူရောကျင်ရောသုံးလေးရဲ့တော့အချိန်ပေးတာကဒီမှာအနာဂတ်တစ်ခုလုံးနဲ့သက်ဆိုင်နေတဲ့ရွေးကောက်ပွဲတွေတန်ပါတယ်အဲ့လိုတော့ဒုက္ခခံမှာလို့ကျွန်တော်ဆိုဟောနေပါတယ်နောက်တော့နောက်တစ်ခုရှိသေးတယ်ကျွန်တော်အခုဆိုလို့ရှိရင်ရွေးကောက်ပွဲကော်မရှင်ကဘုရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်မဲဆန္ဒရှင်စည်ရင်းနဲ့ပတ်သက်လို့30ရာခိုင်နှုန်းပဲသူတို့တာဝန်ယူမယ်အဲ့တော့အလေးပေးရတဲ့ဂျန်နဲ့90ရာခိုင်နှုန်းကိုပြည်သူတွေကိုယ်တိုင်တာဝန်ရယူရတော့လို့ဖြစ်နေပါပြီအဲ့တာဝန်ယူကြပါကိုယ်နာမည်ပါအောင်လို့ကိုမဲပေးနိုင်အောင်လို့ကြိုးစားကြပါကျမတို့အဖွဲ့ချုပ်နဲ့တခြားလူမှုရေးအဖွဲ့ကြီးတွေတက်နိုင်တယ်မြဘယ်လိုလုပ်ရမလဲဆိုတာကိုလည်းပညာပေးအစီအစဉ်တွေလုပ်ပါမယ
်ကျူရီမဲပြဿနာနဲ့ပတ်သက်ပြီးတော့လည်းသတိထားကြဖို့ပြောပါတယ်2010ရွေးကောက်ပွဲတုန်းကကြားပြည်နယ်မှာမဲပေးနိုင်သူ4,000လောက်သာရှိတဲ့မဲဆန္ဒနယ်တစ်ခုမှာကျူရီမဲက3,000တကယ်မဲပေးသူက800လောက်နဲ့အနိုင်ရသွားတဲ့ကိုယ်စားလှယ်ရှိခဲ့မှုတဲ့အကြောင်းတယောက်လာတဲ့ပြည်သက်တူကကျူရင်မဲကိစ္စနဲ့ပတ်သက်ပြီးမေးမြန်းရမှာအခုလိုဖြေကြားခဲ့ပါတယ
်။ဒီကျူရင်မဲဆိုတာကိုအင်မတန်မှသတိထားရမယ်နော်။ကျူရင်မဲဆိုတာလူတိုင်းပေးနိုင်တာမဟုတ်ပါဘူး။ဘယ်လိုပုဂ္ဂိုလ်များသာပြောကျူရင်မဲပေးပိုင်လို့ရှိတယ်ဆိုတာစီမင်းစီကံပတ်မှတ်ချက်တွေရှိပါတယ်။2010ရွေးကောက်ပွဲတုန်းကဒီကျူရင်မဲဆိုတဲ့အသုံးနှုန်းနဲ့ဒီကျူရင်မဲတွေကိုအလွဲသုံးစားလုပ်ပြီးတော့ဒီကောက်ပွဲခရလာကိုအများကြီးပြောင်းသွားခဲ့တယ်လို့ကျွန်တော်ဒီလိုနားလည်ခဲ့ပါတယ်။ဥပမာကျွန်မတရားရောက်တယ်။တရားမှမကြင်ရင်ကရောက်တော့ကဒီမျိုးနယ်တွေကိုတွားတယ်။မျိုးနယ်တွေကဘယ်လိုရှင်းပြလဲဆိုတော့2010အဲ့ဒီမျိုးနယ်မှာမဲဆန္ဒရှင်က3,000ကျော်လေးပဲရှိတယ်။2010ရွေးကောက်ပွဲတုန်းကတဲ့နိုင်သွားတဲ့ကိုယ်စားလှယ်ကကျူတင်မဲက3,000ရတယ်တဲ့။နောက်ပြီးတော့မဲယုံမှာသွားပြီးတော့မဲပေးတဲ့ပုဂ္ဂိုလ်က၈ယောက်ရှိပါတယ်။ပြီးတော့အဲ့ဒီလိုမှမျိုးရင်းကမဖြစ်တဲ့ကိစ္စ
။မဲပေးရမှာနဲ့ပတ်သက်ပြီးရှုဝဲမဲဖြစ်တဲ့အတွက်ဘယ်သူဘယ်ပါတီကိုပေးတယ်ဆိုတာဘလို့မှမသိနိုင်ကြောင်းနဲ့ဌာနဆိုင်ရာဝန်ထမ်းတွေအနေနဲ့တတ်တိရှိကြဖို့ကိုတိုက်တွန်းပြောပါတယ်။ဒါအပြင်ဝန်ထမ်းတွေသတိထားတဲ့အချက်နှစ်ချက်ကိုလည်းအခုလိုပြောပါတယ
်။ဝန်ထမ်းတွေလည်းသတိထားဖို့ဟာနှစ်ချက်ရှိပါတယ်။အခုတစ်ချက်ကပါလဲဆိုသုံးတော့ပြောကျူတင်မဲတွေနဲ့ဆက်ဆက်နေတယ်။ဟိုကျူတင်မဲပေးရမယ်ဆိုပြီးတော့ဒီလိုတနည်းအားဖြင့်အဲ့လိုဆိုရင်လိမ့်လည်းလျှံ့မှုတွေလည်းရှိနိုင်တယ်။နောက်တစ်ခုကဝန်ထမ်းတွေကတနည်းအားနဲ့တနည်းအားပြောင်းတဲ့အခါမှာဟိုနေရာမှာလည်းမဲပေးရမလို့လို့ဒီနေရာမှာလည်းမဲပေးရမလို့လို့နဲ့ချုပ်ချုပ်ထွေးတွေဖြစ်အောင်လုပ်ချရတဲ့ရှိနိုင်ပါလေ။အဲ့ဒါတော့ကာယကရှင်ကိုယ်တိုင်သိဖို့လိုပါတယ်။ကိုယ့်ဘာကိုယ်ကိုယ်လုပ်ယူမှာဖြစ်ပါပါ။ကိုယ်ကဒီတနေရနေလို့တနေရပြောင်းလာလို့ရှိရင်ဥမာဟိုမင်းကိုရန်ကုန်ကပြောင်းလာတယ်ဆိုတော့ဟိုမင်းမင်းဆန္ဒရှင်စီးရင်ထဲမှာပါပြီးရင်ရန်ကုန်မင်းဆန္ဒရှင်စီးရင်ထဲမှာကိုယ်နာမည်မပါဘူးလေအရေးကြီးပါတယ်။နှုတ်မရှင်ရန်ကုန်ကကိုယ်မင်းကဘလူရှိရောက်တော်လို့မင်းမသိမှမဟုတ်ပါဘူး။ဒါမျိုးတွေကလည်းအလွဲသုံးစားလုပ်ချင်ဖြစ်နိုင်ပါလေ။အပ္ပိရှိရှိနဲ့လုပ်ကြပါ။ကြောက်နေရတဲ့ဘဝမှာဆက်ပြီးနေကြကြလို့လား။အပ္ပိရှိရှိနဲ့မဲသိကြပါလို့ကျွန်မအနေနဲ့တိုက်တွန်
း။တခါဟိုမင်းမျိုးဒေသခံရမီရဖတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာရမီရဖတွေကအစိုးရအဆက်ဆက်ဟာတိုင်းရင်းသားတွေအပေါ်ပေးခဲ့တဲ့ဂရီးတွေကိုဖျက်ခဲ့တယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရင်ဘယ်လိုလုပ်ပေးမလဲလို့မေးကြကြောင်းနဲ့အဲ့ဒီအပေါ်အခုလိုဖြေခဲ့ကြောင်းလည်းပြောပါတယ
်အစိုးရအဆက်ဆက်ဟာပေါ့နော်တိုင်းရင်းသားတွေကိုပေးခဲ့တဲ့ဂရီးတွေကိုဖျက်ခဲ့ပါတယ်ဒါကြောင့်မို့တိုင်းရင်းသားတွေကမယုံကြည်နိုင်ဘူးဖြစ်နေတယ်အဲ့ဒီမှာပြောပါတယ်အစိုးရအဆက်ဆက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပေးတဲ့ဂရီးတွေကိုလည်းမတည်ကြတာရှိပါတယ်လို့တာနာလင်းနားလည်တယ်ဒီမှာတော့အဖွဲ့ချုပ်ကတော့ဒီမှာပြောရဲပေးတဲ့ဂတိတော့ကျမတို့မဖြစ်ပါဘူးကြည်ရမယ်ဂတိတော့လွယ်လွယ်တော့မပေးပါဘူးကိုမဖြစ်နိုင်တဲ့ကိစ္စတွေကိုဂတိပေးတယ်ဆိုတာဟာလိမ့်နေလျှပြားရောက်ပါတယ်ဒါကြောင့်ဒါကိုတော့ကျမတို့လုံးဝမဟုတ်ပါဘူးဂတိပေးတာနဲ့ပေါ့တော့ပတ်သက်ပြီးတော့ကျမစိတ်ထဲမှာဩဝါဒတစ်ခုကိုတော့ပြောပြဂတိရပါတယ်အဲ့ဒါပါလဲဆိုတော့ကျမတို့ဆရာတော်ကြီးတပါးကနေပြောဩဝါဒချင်းမိခဲ့တဲ့အခါမှာလူတွေအကြိုက်လို့ထားလားလူတွေအကျိုးလို့ထားလားဆိုတာစဉ်းစားရမယ်တဲ့အဲဒီချိန်ခါမှာဒီလိုစဉ်းစားဖို့လိုပါလေရဲတော့ဖွင့်ပြီးမှဟူဟာပေးဒီဟာပေးဆိုတာအကြိုက်လုံးသာလားအကျိုးဆောင်တဲ့သာလားဆိုတာစဉ်းစားကြပါလို့
လန်ခီတနေရာမှာတာမန်အလုသမားတယောက်ကသူ့ကိုနှုတ်ဆက်လိုတဲ့အတွက်လက်ကမ်းနာကို NRD လုံခြုံရေးအဖွဲ့ကတွန်းလိုက်တဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းလုံခြုံရေးဆိုတာနှစ်ဖက်လုံးအတွက်လုံခြုံမှုကိုတာဝန်ယူရတာဖြစ်ကြောင်းလည်းပြောပါတယ်ဒ ဒါအပြင်မြို့သားဒီမိုကရေစီဖွဲ့ချုပ်အဖွဲ့ဝင်တွေအနေနဲ့အခွင့်အရေးယူတာကိုလက်မခံကြောင်းလက်ရှိအသက်88နှစ်ရှိပြီဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်နာရကသူရဦးတင်ဦးလိုစိတ်တက်မျိုးမွေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကအဖွဲ့ဝင်တွေကိုသတိပေးပြောကြားပါတယ်ခင်ဗျာ
။ဒီတော့ဒီလိုတော့တော့ဒီလောက်ရှိနေလို့ရှိရင်ဒီမှာတော့အဖွဲ့ချုပ်ဝင်တွေဟာစံနမူနာထားပြီးတော့အလုံးဘဝဦးတင်ဦးလိုပြောင်းလို့ကြိုးစားရမယ်။ဘဝဦးတင်ဦးကတစ်ချိန်တစ်ခါတုန်းကတမတော်ရဲ့ကာကွယ်ဦးကြီးချုပ်ဒီနိုင်ငံရဲ့ကာကွယ်ဦးကြီးချုပ်ဒါပေမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ထဲမှာလုပ်တဲ့အချက်ကလည်းအမှဘာမှမောက်မှမရှိဘူး။ဘယ်သူကငါသူရောက်ဝဲရဘုံတို့ကြီးစေပုံစံနဲ့တစ်ခါမှမဆက်ဆံခဲ့ဘူး။အလုံးအကျိုးအတွက်တန်နိုင်ငံဘက်ကနေပြီးတော့လုပ်ခဲ့တယ်။ကျွန်တော်တို့ရဲ့အဖွဲ့ချုပ်ဝင်တွေကလည်းဒီတိုင်းနဲ့သွားနေကြတယ်။ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားများကလည်းဘာမှဥတည်ဥတို့ခေါင်းဆောင်တူတယောက်ကျွန်တော်တို့နိုင်ငံမှာရှိတယ်ဆိုတာကိုဘုံယူနေကြတယ်၊ကျေနပ်နေကြတယ်။အဲ့ဒါကြောင့်မလို့အားတက်နေကြတယ်။ကျွန်တော်တို့နိုင်ငံမှာနောင်နဲ့ဒီလိုခေါင်းဆောင်တွေကျွန်တော်တို့ဝေချုံနိုင်မယ်ဆိုတာကိုယုံကြည်ကြပါ
1990ခုနှစ်ရွေးကောက်ပွဲတုန်းကလည်း NLD မဲအပြတ်တက်နိုင်ဖို့လောက်ကန်ခဲ့ရကြောင်းနဲ့အခုဒီချိန်မှာအာနာလွှဲမပေးရင်ဘယ်လိုလုပ်မလဲလို့ပြည်သက်တူကမေးရမှာဒေါန်ဆန်းစုကြည်ကလက်ရှိအခြေအနေဟာ1990တုန်းကလိုမဟုတ်သလိုကာကွယ်ရေးဦးစီးချုပ်ကလည်းအာနာသိမ့်ဖို့မရှိဘူးလို့ကြေပေးထားကြောင်းဒေါန်ဆန်းစုကြည်ကဖြေပါဗျာ။ဒါကြည
့်မှပြောရရင်တော့အခုက1999နှစ်မဟုတ်တော့ဘူး။ဒါအခု2015ခုနှစ်ဖြစ်သွားပြီ။ဒီလိုလေလည်းပြောင်းသွားပြီ။အခြေအနေလည်းပြောင်းသွားပြီ။ကမ္ဘာကြီးကလည်းပြောင်းသွားပြီ။ကိုယ်တိုင်ကဒီတော့လုပ်ရတဲ့အခုလုပ်လို့ရမှာမဟုတ်ပါဘူး။နောက်ပြောလဲဟိုအရင်တနည်းကနေနေ့တုန်းကကာကွယ်ရေးဦးစီးချုပ်ကနေတော့ပြည်သာရှင်းလင်းပွဲမှာဒီလိုအနာသိမ့်ပွဲသိမ့်နေကိစ္စရယ်ဆိုလုပ်ဖို့မလုပ်ပါဘူးလို့ပြောခဲ့ပါတယ်ပြည်သူအများကြီးမှာ။ဒါကြောင့်မလို့ဒီမှာတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်လို့ရှိလို့ရှိရင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖွဲ့ဖို့အတွက်ဒီလိုရနေပြော wind တော့ wind ရပြီးတော့တောင်းဆိုလို့ရှိရင်ဘာမှမဖြစ်နိုင်တဲ့အကြောင်းမရှိပါဘူးလို့ကျွန်တော်ပြောချင်ပါတယ်။
ဒေါန်ဆန်းစုကြည်ဟာစကိုင်းတိုင်းဒေသကြီးကမ်တီနဲ့ဟ ோம் လင်းမြို့နယ်ခီးစဉ်ကိုပြီးခဲ့တဲ့နှစ်ရက်ကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှဟ ோம் လင်းခီးစဉ်ကနောက်ဆုံးဖြစ်ပါတယ်ခင်ဗျာ။